ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့အေအေလက်နက်ကင်အဖွဲ့တို့ကြားစစ်ရေးတင်းမာနေစေအနေထားနဲ့လက်တလုံးမှာပဲနေဆက်ရဲကင်းစခန်းတွေတိုက်ခိုက်ခံခဲ့ရတာကြောင့်လုံခြုံရေးဟာစိုးရိမ်စရာဖြစ်နေတယ်လို့လမ်းပန်းဆက်သွယ်ရေးတွေပိတ်ဆို့ထားပြီးဒေသအတွင်းတည်ငြိမ်လုံခြုံမှုမရှိသေးတာကြောင့်နေရာရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့စစ်ဆောင်ဒုက္ခသည်တွေက VOA သတင်းတောက်ကိုပြောပါရယ်နိုင်ငံတော်အတိုင်းမင်ငန်ယုံဒုဝန်ကြီးခရီးစဉ်နဲ့သတင်းသမားတွေနဲ့အတူရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့ VOA သတင်းတောက်ကိုချော့ချော့သိန်းကိုမဆုမုံကဆက်သွယ်မေးမြန်းတဲ့အခါဘူးဒီရောင်ခရီးစဉ်နဲ့ပတ်သက်ပြီးအခုလိုစပြီးတော့ရှင်းပြပါတယ်
။ဟုတ်ကဲ့ပါမဆုမုံ။ဒီကနေ့မှာဘူးဒီရောင်ခရီးစဉ်ကိုမဆက်ဖြစ်နေဒီမနေ့ပြန်မနေ့ပေါ့။တနင်္လာနေ့မနေ့ကြာမှာပဲဘူးဒီရောင်ဘက်ကိုခရီးဆက်မယ်လို့ကျွန်တော်တို့ပြောပါတယ်ဆိုတော့ဒီနေ့တနေ့လုံးကျွန်တော်တို့စစ်တွေမျိုးပါပဲနေရတဲ့သဘောပါ။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့သတိမိကြရအဖွဲ့ကကိုအစီအစဉ်နဲ့ကိုပဲကျွန်တော်တို့စစ်တွေမျိုးထွက်သွားတဲ့လမ်းပေါ်ကကြောက်တော်မျိုးနေဆက်မှရှိတယ်ဒီဝဒေါင်းဆိုတဲ့ဆစ်ဆောင်ဒုက္ခတဲ့စကန်နဲ့အဲ့ဒီစကန်နဲ့မလမ်းမကမ်းမှာရှိတဲ့အထက်ညက်လဲဆိုတဲ့ဆစ်ဆောင်ဒုက္ခတဲ့စကန်တစ်ခုကိုကျွန်တော်တို့တွေကိုယ့်အစီအစဉ်နဲ့ကိုယ်ပဲသွားခဲ့ကြပါတယ်မဆုမုံ
ဟုတ်ကဲ့ပါရှင်အဲ့တော့အခုကိုကြော်ကြော်သိန်းတို့ရောက်ခဲ့တယ်ပေါ့နော်ဒီဆစ်ဆောင်ဒုက္ခတဲ့စကန်တွေကဒုက္ခတွေကဘယ်အချိန်တုန်းကပေါ့နော်သူတို့ဘာကြောင့်မို့လို့ဘယ်နေရာကနေပြီးတော့ဒီဒုက္ခတဲ့စကန်တွေထဲမှာလာပြီးတော့ခိုလုံနေကြရတယ်ဆိုတာကိုသိခဲ့ရပါလိမ့်ရှင်
ဟုတ်ကဲ့ကျွန်တော်တို့ချို့ပြောရရင်တော့ဒီဆစ်ဆောင်ဒုက္ခတဲ့စခန်းကလူတွေကပြီးခဲ့တဲ့တရင်ပတ်တွေအတွင်းမှာပေါ့လေမြမတက်မတော်နဲ့ဒါကလူမျိုးစုတနေကံဖြစ်တဲ့ EE တို့အကြားမှာချစ်တိုက်ပွဲချစ်တဲ့နေရာတွေရဲ့ပတ်ဝန်းကျင်အနီးတစ်ဝိုက်ကြီးရွာတွေကဒီတက္ကံကြောက်ပြီးကြွားတာတွေဖြစ်ပါတယ်သူတို့အားလုံးလူကတော့မူတိုင်းနေတာတွေပါသူတို့တွေကသူတို့ရွာတွေမှာတိုက်ရိုက်တိုက်ပွဲဖြစ်တာမဟုတ်ပေမဲ့သူတို့ရွာနည်းချိုးဆက်ပတ်ဝန်းကျင်မှာတိုက်ပွဲဖြစ်တယ်တဘောဖြစ်ပြီးတဲ့အခါကျတော့ဒီသူတို့ရွာတွေကနေအဝင်ထွက်လမ်းတွေကိုအဲ့ဒါတွားလို့လာလို့မရတော့ဘူးတမတော်ဘက်ကနေပြီးတော့ပိတ်ထားလိုက်ပါတယ်ပိတ်ထားလိုက်တဲ့အခါမှာသူတို့ရွာတွေစီကိုရိတ်ခါတွေတွားလို့မရတော့ပါဘူးသူတို့လုံလုလို့လည်းမရပါဘူးသူတို့ရဲ့လေယာလုပ်ငန်းကိုလည်းလုံလုမရပါဘူးအဲ့ဒီအခါမှာဇာနဲ့ရိတ်ခါပြတ်တောက်တဲ့အခြေအနေနဲ့ရင်ဆိုင်ရလာတဲ့အတွက်အဲ့ဒီရွာတွေကိုစွန့်ပြီးတော့တောက်တော်မျိုးနဲ့ဇက်ကဒီဝတ်တော်ဆစ်ဆောင်စခန်းတော့ကအရင်ကမလမ်းမကန်းကပုံမကျုံမြို့နယ်တွေကအထက်မြက်လေးစစ်ဆောင်ဒုက္ခတဲ့စခန်းတွေကိုကြောက်လာကြပြီပါ
စခန်းထဲမှာသူတို့နေရတဲ့အခြေအနေပေါ့နော်သူတို့ဘာများလောလောဆယ်မှာသူတို့ကိုဒီနေထိုင်နေကြလဲသူတို့ရဲ့ခက်ခဲတွေကဘာတွေရှိလဲကိုကျော်ကျော်သိန်းတို့ဘာတွေများတွေ့ခဲ့ရပါလဲရှင
်ဒီဝတ်တော်စစ်ဆောင်စခန်းကတော့လူကြီးတစ်ထောင်ကျော်ရှိပါတယ်အဲ့မှာကလေးကလည်း600လောက်ရှိတယ်လို့စခန်းကွန်ပျူတာအောင်ရှိသူတွေကကျွန်တော်တို့ကပြောပါတယ်အရင်စခန်းကတော့ဒီဒီဇင်ဘာလ30ရက်နေ့မှာစပြီးတော့ဖွင့်တယ်လို့ပြောပါရစေ။ကျွန်တော်တို့သွားတဲ့အချိန်မှာတော့ဒီအခုအမီပေးအဖွဲ့ကြီးအတော်များများပါပဲ။ဒီရန်ကုန်ကရောအဖွဲ့ပေါင်းစုဒီရခိုင်ပြည်နယ်အတွင်းကရောလူတွေပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကစစ်ပြေးဒုက္ခတွေတွေဒဲဆစ်ဆောင်ဒုက္ခတွေတွေဒဲဒီစာနေခါနဲ့တခြားပစ္စည်းတွေအခုအမီတွေလာပေးနေတာကျွန်တော်တို့တွေ့ခဲ့ရပါတယ်။ဒီတော့ကျွန်တော်တို့ဒီဝတ်တောင်ဒုက္ခတဲ့စခန်းမှာဆိုရင်ကျမကြီးနဲ့အာဇာဝင်ဌာနကနေပြီးဖွင့်ပေးထားတဲ့ဖီကန်လေးကိုလည်းပဲပြေးခဲ့ရပါတယ်အဲ့ဒီမှာဒုနာသူဆရာမတောင်းနဲ့ဒုနာသူဆရာတောင်းကျွန်တော်တို့တွေ့ရပါတယ်အဲ့ဒီမှာကျမကြီးဆီပြေးနေတာလေးဆီပြေးနေတာလေးကိုလည်းတွေ့ရပါတယ်အဓိကသူတို့လက်ရှိမှာလိုအပ်နေရလို့ပြောတာကတော့တောက်သုံးရီပါအဲ့ဒီစခန်းရဲ့ကျွန်တော်မှာရေကန်ကြီးတကယ်ရှိပါတယ်အဲ့ဒီရေကန်ကြီးကိုပဲသူတို့ပြီးခိုးပြီးတော့ဘလော့ရဲ့တောက်ရီသုံးနေကြည့်ပါတယ်ဒါပေမဲ့လူကြီးများလာတဲ့နေ့ညရေအခက်ခဲတွေ့ရနိုင်ပါတယ်တောက်သုံးရီအခက်ခဲကတော့ဒီအချိန်မှာတကယ်ကိုယူရကြီးလိုအပ်နေတယ်လို့ကျွန်တော်တို့ပြောပါရယ်အရိယာအပြင်ကတော့ဆန္ဒိခါကတော့တောက်လျှောက်လို့လူနေတာပေါ့လေတခါတောင်းတဲ့ကာလဖြစ်တဲ့အတွက်တောင်းတဲ့ကာလနဲ့အံပြောညီထေမဲ့အခင်အကာအမှုဝိအခင်စသည်အပြင်ဒါတွေလေလူတန်းနေကြတာရှိနေတယ်လိုအပ်ချက်ကရှိနေတော့မယ်လို့ကျွန်တော်တို့ပြောပါရယ
်သူတို့ကဒီယာယီလာပြီးခိုလုံနေကြရတဲ့အနေအထားလားမကြခင်မှာသူတို့ပြန်နိုင်ကြမယ်အလားလားရှိလားဒီဒုက္ခသည်စခန်းထဲမှာရှိနေတဲ့ဒုက္ခသည်တွေဘက်ကရောဒီလိုမျိုးသူတို့နေရရင်းကိုပြန်နိုင်မယ့်အတွက်ပေါ့နော်ပြန်နိုင်မယ့်အရေးနဲ့ပတ်သက်ပြီးဘလို့များမျှော်လင့်ချက်ရှိတယ်လို့ကိုကျော်ကျော်သိန်းတို့သိခဲ့ရပါလဲရှင
်လောလောလတ်လတ်မှာတော့သူတို့အဲ့လိုလာလာသူမြင်သေးပါဘူးလက်ရှိမှာလည်းတိုက်ပွဲတွေကမမြင်သေးပါဘူးတခြားကြီးဂျပန်အတွင်းကပဲကလာဒီနေသားကောင်ရေကင်းစခန်းလေးခုအတိုက်ခံရလို့အထူးကြိုက်အကြအဆုံးကြီးရှိထားမှုပါတယ်ဆိုတော့နောက်ထပ်တိုက်ပွဲပြင်းနဲ့လာလာရင်းလည်းပဲတာဝန်ရှိတဲ့ကိုလူတွေကိုယ်တိုင်ကြောထားတာရှိတဲ့အတွက်သူတို့ကတော့ဒီတိုက်ပွဲကြီးညင်သွားပြီဆလာတမ်ဘရောကနေပြီးတော့ပေးဆိုထားတဲ့လမ်းတွေကိုလည်းပြန်ခွင့်ပေးပြီးသူတို့စီကိုလည်းရိတ်ခါလေးတဲဆောင်ယူခွင့်တဲယူခွင့်ပူဆောင်ခွင့်ရပြီဆိုတဲ့အခြေအနေရောက်မှလည်းသူတို့ပြန်နိုင်မှာပါအဲ့လိုအခြေအနေမျိုးကလောလောဆယ်မိမိနန္ဒအနာဂတ်ကာလမှာတော့ မြင်ထားတဲ့မျောလင့်ထားတဲ့အခြေလက္ခဏာမျိုးမတွေ့ရပါဘူးမဆုံးဘူ
းဟုတ်ကဲ့ပါရှင်ကိုကြော်ကြော်သိဟိုအခုလိုမျိုးဒီခီးစဉ်နဲ့ပတ်သက်ပြီးရှင်းပြပေးတာလဲကျေးဇူးအများကြီးတင်ပါတယ်နောက်ထူးခြားတာလေးတွေရှိလို့ရှိရင်လည်းဆက်ပြီးသတင်းပို့ပေးပါဦးနော်ဟုတ်ကဲ့